NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်မှကျင်းပတဲ့1990ပြည့်နှစ်မေလ29ရက်ရွေးကောက်ပွဲ22နှစ်မြောက်အထိမ်းအမှတ်အခမ်းအနားမှာ NLD ပါတီကဦးဝင်းမြင့်နဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီပါတီကဦးဆိုင်စောအောင်တို့က1990ပြည့်နှစ်ရွေးကောက်ပွဲမှာဗာကြောက်ဝင်ရောက်ရှင်ပြိုင်ခဲ့တယ်လို့ဆိုတဲ့စာတမ်းတွေဖတ်ကြားကြပါတယ်။ပြည်တော်စုဒီမိုကရေစီပါတီကဦးဖြိုးမင်းသိန်းကတော့2010ရွေးကောက်ပွဲမှာဗာကြောက်ဝင်ရောက်မရှင်ပြိုင်တယ်လို့ဆိုတာထုတ်ပေါ်ပြောကြားပါတယ်။ဒါနဲ့ပတ်သက်လို့ဦးဖြိုးမင်းသိန်းက
ဒီကနှစ်ချုပ်ပါတော့ဗျာ2010ဒီကောက်ပွဲအာ2008ဖွဲ့စည်းပုံနဲ့ဒီပေါ်လာတယ်ပေါ့ဗျာ2008ဖွဲ့စည်းပုံအကြောက်ကဒီလူလူတည်းကလုံအောင်ထောက်ခံနိုင်တဲ့အခြေအနေတည်းမရှိဘူးဒီလူလူထောက်ခံမှုမရှိတော့ဒီကနေပြီးတော့2010ရွေးကောက်ပွဲကိုလုပ်တဲ့အချိန်မှာလည်းဒီတန့်ဆိုင်ဆွန်ပြိုးရေးပါတီအောင်နိုင်ရေးအတွက်အစိုးရဘက်ကနေပြီးတော့ကြိုးပမ်းလာတယ်ပေါ့နော်လူလက်ပြားမြတ်တမ်းမှုအခြေအနေဘာတစ်ခုမှမရှိခဲ့ဘူးဒီကောက်ဝဲဖော်မရှင်ကိုယ်တိုင်ကဝင်ပြီးတော့ဆက်ဆိုင်ဖူဂျိုရေးပါတီရဲ့ဆောင်ရွက်သမားကိစ္စတွေအားလုံးပြောပဲနဲ့ပြင်ဝင်ခုကြည့်ထားကြတယ်ပေါ့နော်ဆက်ဆိုင်ဖူဂျိုရေးပါတီကဒီကောက်ဝဲဖော်မရှင်ဥပဒေတွေကိုကြောင်ကြောင်တင်းတင်းပဲချိုးဖောက်ပြီးဆောင်ရွက်ခဲ့တာကြီးရှိတယ်။ဒီအချိန်လေးနဲ့စားလာခဲ့ပြီးတော့ဒီရွေးကောက်ဝဲဟာလွတ်လပ်တရားမျှတတဲ့အချိန်ဒီမဟုတ်တဲ့ဒီရွေးကောက်ဝဲကဝင်ရောက်ရှင်ပြိုင်တဲ့ရွေးကောက်ဝဲမဟုတ်ဘူးဆိုပြီးကျွန်တော်ဆုံးဖြတ်ခဲ့တယ်ဆိုတဲ့အကြောင်းဒီစာထဲမှာတင်ပြထားတယ်
။1990ပြည့်နှစ်ရွေးကောက်ပွဲမှာပါဝင်ခဲ့ပေမဲ့2010ရွေးကောက်ပွဲမှာတချို့တိုင်းရင်းသားပါတီတွေကလွဲလို့ဒီမိုကရေစီလွန်လာတဲ့တိုင်းရင်းသားပါတီတွေဝင်ရောက်ရှင်ပြိုင်တာမရှိပါဘူး။ဒါကြောင့်မပါဝင်တယ်လဲဆိုတာ CRPP ပြည်သူ့လွှတ်တော်ကိုစားပြုကော်မတီဝင်ဇော်မီအမျိုးသားကွန်ဂရက်ဥက္ကဋ္ဌဦးကျင်ရှင်းထံကရှင်းပြပါတယ်
။2010မှာမဝင်တာကတော့ကျွန်တော်မြင်တဲ့အတိုင်းဆိုလို့ရှိရင်အဲ့ဒီတော့အခြေခံဥပဒေရေးဆွဲတာကိုအတည်ပြုဖို့အဓိပ္ပာယ်ကအဲ့လိုဆိုတော့အဲ့အခြေခံဥပဒေအတည်ပြုဖို့ဆိုတာမှာဒီမိုကရေစီနိလမ်ဟုတ်တဲ့ဥပဒေသဖွဲ့ထားတဲ့အခြေခံဥပဒေကအများကြီးတွေ့နေတော့ဒါဟာဒီမိုကရေစီဘက်ကိုဦးမတည်ဘူးရှိပြီးသားဒီနိုင်ငံကြီးတိတ်မဟုတ်တဲ့ဟိုတမလော်ရီယာနိုင်ငံကြီးထဲမှာဝင်ပြီးတော့လုပ်ဖို့အားပြီးတာအများကြီးဖြစ်နေတော့အာဒီတဲ့ဝင်နေဘာမှထိုးမှမဟုတ်ဘူးကျွန်တော်တို့ရာဒူးရာထမ်းပြီးဒီနေရာတွေဝင်ကြီးတွေကျွန်တော်တို့လူကျင်တာမဟုတ်ပြည်သူလူထုတရားလုံးလူကျင်တဲ့ဒီမိုကရေစီဖြစ်ပေါ်ဖို့လူကျင်တဲ့အတွက်ကြောင့်ဒါကိုဝင်မိရင်ကျွန်တော်တို့ကတမိုင်းတေခါဖြစ်မယ်ဆိုတဲ့အမြင်မျိုးနဲ့ရှောင်သွားတာပါမဝင်တာပါ
2010ရွေးကောက်ပွဲမှာမပါဝင်ပေမဲ့1990ပြည့်နှစ်ရွေးကောက်ပွဲမှာဘာကြောင့်ပါဝင်ခဲ့ပါသလဲဦးကျင်ရှင်းထံကပဲ
99မှာရွေးကောက်ပွဲဝင်တာကကျွန်တော်တို့ဒီမိုကရေစီနည်းအရအဲ့တကွမှာအောင်ပြီးတော့လေဒီမိုကရေစီပါတီတည်ထောင်တယ်စနစ်တကျလုပ်တယ်ရွေးကောက်ပွဲကော်မရှင်ကြီးတည်တည်ချာချာလုပ်ပြီးတော့ကြည့်ရတာကျွန်တော်တို့ဒီမိုကရေစီလူကျင်တာလေအခုလူလုပ်နေတာဟာပုံမှန်ဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့ကအဲ့ဒီမှာဝင်နေ
ဒါပေမဲ့1990ပြည့်နှစ်ရွေးကောက်ပွဲရလကိုအာဏာပိုင်တွေကလစ်လူရှုပ်ပြီး2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုအခြေပြုပြီး2010ရွေးကောက်ပွဲနဲ့ဒီဂျူရီတရားဝင်အစိုးရဖွဲ့စည်းလိုက်ပါတယ်။ဒါကိုဥဖြိုးမင်းသိန်းရှုမြင်ပုံကတော
့ကျွန်တော်တို့ကပေါ့ဗျာပကတိခြေတီကိုကင်းကွာထားလို့မရပါဘူး။လက်ရှိဥသိန်းစိန်အစိုးရနဲ့ကျွန်တော်မြန်မာနိုင်ငံရေးတမနာတွေကိုပြည်လဲအောင်ဆွေးနွေးဆွေးနွေးအခြေစားသောနည်းလမ်းနဲ့ပြည်လဲအောင်ဆောင်ရွက်ဖို့တဲ့ကျွန်တော်တို့မှာဖန်တာရှိပါတယ်။ဒီအစိုးရနဲ့လည်းကျွန်တော်တို့ဆက်ဆံသွားရမှာပါ။ဒါပေမဲ့ကျွန်တော်တို့ရဲ့မြန်မာဒီမိုကရေစီရေလျှောက်ရှားမှုတမိုင်မှာ1990ရွေးကောက်ပွဲအောင်ပွဲဆိုတာကျင်းလုံးလူလူအရေးတော်ပုံကြီးရဲ့တစ်ဖက်တစ်ဆက်တည်းပေါ်လာတဲ့လူလူရဲ့အောင်းပွဲပါဒီအချိန်ကပြည်သူလူထုရဲ့လုံးဝဒီမိုကရေစီကိုဘယ်လောက်လိုလားတယ်လဲဆိုတာကိုကြံတမ်းလိုက်တဲ့ပွဲဖြစ်တဲ့အတွက်ဒီအောင်းပွဲကိုလည်းကျွန်တော်တို့ကသမိုင်းမှတ်တိုင်တရားအနေနဲ့ဘုံပြူးကျူးဖို့လိုတယ်လို့ပကတိအချိန်ဒီမှာလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့ပြည်ထောင်စုကိုကြီးလေကိုဆက်လက်ဆောင်ရွက်သွားကြရမှာပါ
ပြည်တော်စုဒီမိုကရေစီပါတီကဦးဖြိုးမင်းသိန်းပြောကြားသွားတာပါရှင်